စကိုင်းတိုင်းခံပတ်မြို့အနီးကျေးရွာမှာစစ်ကောင်စီကလေကြောင်းနဲ့တိုက်ခိုက်တဲ့အတွက်ကလေးတွေအပါအဝင်ဒေသခံ16ဦးသေဆုံးပြီးတော့အပြင်းထန်ဒဏ်ရာရသူတွေအပါအဝင်ထိခိုက်သူတွေကိုဆေးကုသမှုပေးနေတယ်လို့ဒေသခံတွေကပြောပါရယ်စကိုင်းတိုင်းဟုံးမလင်းမြို့မှာတော့စစ်တပ်နဲ့မဟာမိတ်လက်နက်ကိုင်တွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါရယ်စကိုင်းတိုင်းတွေကစစ်ရေးအခြေအန
ုနဲ့တမိုင်းသာဝေးတဲ့ကနန်ယွာကိုတနင်္ဂနွေနေ့အစောပိုင်းကစစ်ကောင်စီကနေလေကြောင်းတိုက်ခိုက်မှုကြောင့်ကလေး9ဦးအပါအဝင်အရသား19ဦးသေဆုံးခဲ့ပြီး10ဦးထဲမှနေဟာစိုးရင်ရတဲ့ဒဏ်ရာတွေကြောင့်ကုသပေးနေရတယ်လို့ဒေသခံပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တယောက်ကပြောပါတယ်။ကနန်ကျေးရွာမှာရှိတဲ့ခရိယံဖျားကျောင်းနဲ့စာတင်ကျောင်းကိုပြစ်မှတ်ထားတိုက်ခိုက်ရမှာအနည်းအနာကအရသားတွေကိုထိမှန်ခဲ့တာလို့လည်းပြောပါတယ်
။ကနန်ကျေးရွာရဲ့ဒီစာတင်ကျောင်းထတ်တဲ့စာတင်ဆက်တန်းခွဲစာတင်ကျောင်းကိုလည်းစာတင်ကျောင်းအနောက်ကိုရွာဒီဟွာပေါ့လေရင်လေကျောင်းကပြစ်သွားတာပေါ့နော်။ဒီဆုံးက18ဦးရှင်အခုဒီအတူတူထား18ဦးပေါ့တော့နမ emergency နေနဲ့ဒီထိခိုက်မှာဆေးရုံတင်ထားတာတော့ဆယ်ဦးလောက်ရှိတယ်အခုဒီမနေ့နဲ့ဆက်ပြီးအခုချိန်ခွဲဆောင်ဝင်နေရလို့ပြောပါရှိတယ်။သုံးပါသွားတဲ့မှာတော့ကလေးတွေပါရပေါ့နော်ကလေးဟိုဟာကြောက်ကြားလေး4ယောက်နဲ့ကလေး3ယောက်အဲ့တော့ဆက်ဆုံးသွားတဲ့ကလေးလေးတွေပေါ့နော်ဒီလေးဒီလိုဆို18ဦးမှာပါရရှင်ဟုတ်အခုထိထားတဲ့ဟာတော့ဒါလူလက်ပိုင်းနေရထိထားတာဟုတ်အဲ့ဒီပြုံပုံကျဲသွားနေရလူနေရွက်ကွက်ကျောင်းရဲ့အနောက်နောက်တစ်ခုကဟိုဟာဒီအဲဒီကနေ့ဖျားကြောင်ပေါ့အဲ့မြေတင်းငွေနေနေလို့ကနေ့နေ့နေ့ကိုဒီဖျားကြောင်ဆင်းတဲ့အချိန်တော့ပေါ့နော်အဲ့လိုအချိန်တော့မှသူဖြစ်သွားတာ
စစ်တပ်ကဘုံကျဲတိုက်ခိုက်တာလို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့ဒေသခံတွေကပြောပေမဲ့စစ်ကောင်စီဘက်ကတော့နယ်မြေတာဝန်ခံနယ်မြေတာဝန်ရှိသူတွေကလေကြောင်ပြန်တန်းတာမရှိဘဲတပ်ကဘုံကျဲတိုက်ခိုက်တာဟာတရင်အမှားသာဖြစ်တယ်လို့စစ်ကောင်စီပြန်ကြားရေးကတုံ့ပြန်ထားပါတယ်ကမ်ပတ်မြို့ဟာမြန်မာအိန္ဒိယနယ်စပ်တမူးမြို့နဲ့ကလေးမြို့ကြားမှာရှိတာဖြစ်ပြီးကာကွယ်ရေးတပ်ဖွဲ့ဝင်တွေကတိမ့်ပိုက်ပြီးပြည်သူ့အုပ်ချုပ်ရေးဖော်ဆောင်နေတာဖြစ်ပါတယ်စစ်တပ်ဘက်ကကမ်ပတ်မြို့ကိုပြန်လည်တိုက်ခိုက်တိမ့်ပိုက်ဖို့ကြိုးစားတာတွေလည်းရှိပါတယ်တစ်ချိန်တည်းမှာပဲသခိုင်းတိုင်းအတွင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်စစ်တပ်နဲ့ထောက်ခံသူလက်နက်ကိုင်ဖြူစော်ရီးတွေတပ်ဆွဲထားတဲ့ချင်းတွင်းမြေကန်ပေကတောင်သွတ်ကျေးရွာရဲစခန်းနဲ့ကျောင်းကုန်းကျေးရွာကိုဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြီးခဲ့တဲ့တောက်ကြနေ့ကပဲတိုက်ခိုက်ထိန်းချုပ်ခဲ့တယ်လို့ဟုံးမလင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကပြောပါတယ်
။အဲဒီတောင်တိုးရဲ့အောင်နာလေးကကျွန်းကုန်းရွာရဲ့အဲ့ဒီရွာကိုတိုက်ပိုက်နိုင်လိုက်တာ။တောင်တိုးမှာကဒီရဲစခန်းရှိတယ်။အဲ့ဒီဒီလောက်အမှားရဲစခန်းကိုအများဖြည့်ထားတယ်လို့ပြီးရတယ်။အဓိကတော့အဲ့ဒီမှာကအဲ့ဒီတောင်တိုးနဲ့ကျွန်းကုန်းမှာကပြူတွေတန်းတန်းဆင်းပြီးတော့မှအဲ့ဒီရွာမျိုးကပြူအားကောင်းတဲ့ရွာ။အဲ့ဒီမှာတောင်တိုးကမြေတမ်းပင်လေးဖြစ်တယ်။ဒီရေကြောင်းမှာတော့အချက်ချာကြရပေါ့ကွာ။ဒီပြက်ကပေါင်းစုအဖွဲ့ကကော်ပြီးတော့မှတိုက်ဆိုင်ပြင်ပလိုက်တာ
။အဲ့ဒီမတိုင်ခင်ကလည်းချင်းတွင်းမြေပေးကအဓိကကြတဲ့ရွှေပြည်အေးမျိုးကိုကာကွယ်ရေးတပ်ဖွဲ့ဝင်တွေကတိုက်ခိုက်သိမ်းပိုက်ခဲ့ကြောင်းကြေညာခဲ့ပါတယ်။စကိုင်းတိုင်းထပ်ပိုင်းကစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့စစ်တပ်ထောက်ခံသူတွေကိုရိတ်ခါလူသူလက်နက်တွေပို့ဆောင်ပေးဖို့အတွက်ချင်းတွင်းမြေကိုအဓိကထားအသုံးပြုနေချိန်မှာကာကွယ်ရေးတပ်ဖွဲ့ဝင်တွေကမြေကြောင်းတစ်ချောင်းမှာရှိတဲ့စစ်ကောင်စီလုံခြုံရေးစခန်းတွေကိုပြစ်မှတ်ထားလာနေတာလည်းဖြစ်ပါတယ်ခင်ဗျာ။
ဒါကတော့စကိုင်းတိုင်းခံပတ်မြို့နယ်ကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုနောက်ဆုံးနှက်ဆက်တဲ့အခြေအနေနဲ့စကိုင်းတိုင်းကစစ်ရေးအခြေအနေတွေကိုကိုခင်မောင်စိုးမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။